တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျာမနီနိုင်ငံရွေးကောက်ပွဲမှာဝန်ကြီးချုပ်အန်ဂျလာမာကဲရဲ့ပါတီကအနိုင်ရခဲ့ပေမဲ့လွှတ်တော်နေရအများစုကအပြတ်အသတ်အနိုင်ရဖို့အနေငယ်လူသွားခဲ့ပါတယ်။ရွေးကောက်ပွဲနောက်ဆုံးရလဒ်တွေအရမစ်မာကဲရဲ့ခရီးယန်ဒီမိုကရက်ပါတီကမဲရီအတွက်41.5ရာခိုင်နှုန်းကိုအနိုင်ရခဲ့ပြီးတော့အောက်လွှတ်တော်မှာနေရအများစုရဖို့9နေရပဲလိုလိုတာဖြစ်ပါတယ်။မစ်မာကဲအနေနဲ့မဲအရေအတွက်26ရာခိုင်နှုန်းကိုအနိုင်ရခဲ့တဲ့ဆိုရှယ်ဒီမိုကရက်ပါတီနဲ့ညွန်ပေါင်းဖွဲ့ဖို့လုပ်ရတော့မှာဖြစ်ပါတယ်။သူ့ရဲ့မဟာမိတ်ဖြစ်တဲ့ Free Democrat Party ကတော့မဲအရေအတွက် 4.8 ရာခိုင်နှုန်းနဲ့ပဲအနိုင်ရခဲ့တာကြောင့်လွှတ်တော်ထဲမှာနေရာရဖို့လိုအပ်တဲ့မဲအရေအတွက်9ရာခိုင်နှုန်းမပြည့်ခဲ့ပါဘူး။ဂျာမနီနိုင်ငံအတွက်အောင်မြင်တဲ့နှစ်တွေဖြစ်စေဖို့အားလုံးကိုအတူတကွလှုပ်ဆောင်သွားကြမယ်လို့ပျော်ရွှင်နေတဲ့ထောက်ခံသူတွေကို Miss Marke ကပြောခဲ့ပါတယ်ရှင်။